ကျမတော်မူပါစတူတော်မောင်ရေအမှုပညာအမျိုးအစားတွေအများကြီးရှိတဲ့အနေနဲ့ကာတွန်းဟာနိုင်ငံတကာနိုင်ငံရဲ့စီးပွားရေးလူမှုရေးကျန်းမာရေးပညာရေးနိုင်ငံရေးနဲ့အခြားကဏ္ဍအသီးသီးမှာရှိတဲ့လိုအပ်ချက်နဲ့ပြုပြင်ပြောင်းလဲစရာတွေအားသာချက်အားနည်းချက်တွေကိုအထူးရောက်ဆုံးနဲ့အလင်းမြန်ဆုံးဝေဖန်လမ်းညွှန်ထောက်ပြနိုင်တဲ့မီဒီယာလက်နက်ကောင်တစ်ခုဖြစ်ခဲ့ပါတယ်။ဒါကြောင့်လဲနိုင်ငံကောင်းဆောင်တွေကအစကာတွန်းတွေကပြောပြနေတဲ့ဒီကနေ့မြန်မာပြည်အကြောင်းကိုအမြဲတမ်းမျက်ခြေမပြတ်စောင့်ဖတ်နေရတဲ့အနေအထားဖြစ်ခဲ့ပါတယ်။ဒီတစ်ပတ်မှာတော့ပြည်သူတွေစိတ်ဝင်တစားလူကြိုက်များခဲ့ကြတဲ့တကွက်ကာတွန်းကလေးတွေကိုပြန်ပြီးဖောက်သည်ချခြင်းပါတယ်။ပရမောက်ဆုံးတကွက်ကာတွန်းကလေးမှာတော့လူနှစ်ယောက်အပြန်အလှန်စကားပြောနေကြပုံကိုကာတွန်းဆရာကစွဲထားပါတယ်။လူတစ်ယောက်ကမေးလိုက်တယ်အစိုးရတဲ့ပေါ်ဘယ်လိုမြင်တယ်လဲခမညာတဲ့။နောက်လူပြန်ဖြေလိုက်ပုံကကလေးရှိရအမေကိုယူမိတဲ့လူပြိုကြီးလိုပဲမြင်မိတယ်တဲ့။မင်းပဲတွေးကြည့်လေ။အရင်ကပါလာတဲ့မရဘာသားတွေကပြောဆိုဆုံးမမရတယောက်တစ်မျိုးပညာပြပြန်မပြောနားမထောင်ထင်ရဆိုင်အနာမရှိတဲ့အိမ်တော်ဦးစီးဘဝပါတဲ့။တိတ်ကိုကောင်းမွန်တဲ့တကွက်ကတ်တွန်းကလေးပါပဲငါတူအမှန်တကယ်လဲကတ်တွန်းတဲ့ကအတိုင်းဖြစ်ပြက်နေပါတယ်အစိုးရသည်တက်လာပြီးနောက်ပိုင်းပြည်နယ်တော်တော်များများမှာဝန်ကြီးချုပ်ဝန်ကြီးအဆင့်အရာရှိကြီးတွေအပြောင်းလဲဖြစ်ခဲ့ကြပေမဲ့ညွန်ချုပ်ညွန်မှုနဲ့အခြားအဆင့်အရာရှိတွေကအရင်အစိုးရလက်ထက်ကလူတွေပဲဖြစ်နေကြတယ်မဟုတ်လားအရင်အစိုးရလက်ထက်ကဝန်ထမ်းတွေဟာကတ်တွန်းဆရာရေးခဲ့သလိုပြောဆိုဆုံးမမရတယောက်တစ်မျိုးပညာပြကြပြန်မပြောနားမထောင်ထင်ရဆိုင်နေကြလို့အစိုးရသည်ခမညာအာနာမရှိတဲ့အိမ်တော်ဦးစီးလိုဖြစ်နေရတဲ့အကြောင်းကတ်တွန်းဆရာကထိထိမိမိနဲ့တရောထားတာပါ။နောက်တကွက်ကတ်တွန်းကလေးမှာတော့ဘတ်စကားတစ်စီးပေါ်မှာကပိုက်နိုင်တဲ့ခရီးသည်တွေအပြန်အလှန်ပြောဆိုနေကြပုံကိုကတ်တွန်းဆရာကစွဲထားတာပါ။ခရီးသည်တယောက်ကကပိုက်နိုင်ကပိုက်နိုင်ရဲစခန်းကိုမောင်းရဲစခန်းကိုမောင်းလို့អော်လိုက်တာကိုကပိုက်နိုင်ကပြန်ပြီးပေးရင်ပြီးရောမဟုတ်လား။လူဘာမောင်းနဲ့ဘာမှတ်နေတယ်လို့ပြန်ကျင်းလိုက်တာကိုကတ်တွန်းဆရာကစွဲထားတာပါ။ဒီကတ်တွန်းကလေးကလည်းတိတ်ကိုထိမိလှတဲ့တကွက်ကတ်တွန်းကလေးပါပဲငါတူ။ငါတို့အလုံးတိပြီးကြပြီဖြစ်တဲ့အတိုင်းအရင်အစိုးရလက်ထက်မကွေးတိုင်းနဲ့အေယာဝတီတိုင်းအစိုးရအဖွဲ့ကကြက်ငွေဘီလီယံနဲ့အချီပြီးအလွဲသုံးစားလှုပ်ထားတဲ့သူတွေကခတ်တီတီနဲ့လက်ရှိအစိုးရအဖွဲ့ကိုပြန်ပြီးဟိမ့်ဟောက်ချင်းချောက်နေတာကိုကတ်တွန်းဆရာကသယောထားတာပါပြည်တော်စုကြက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေးကနောက်ကျောင်းပြန်ပြီးတိုက်ခိုက်တဲ့လုံနီးလှုပ်ဟန်တွေပေါ်ပေါက်နေပြီးအဲ့ဓာတွေဟာလက်ဝဲဆန်တဲ့လက္ခဏာတွေဖြစ်ကြောင်းတိုင်းပြည်မနစ်နာစေလိုတဲ့အတွက်ထိုက်တိုက်ရင်ဆိုင်မှုတွေကိုအတနိုင်ဆုံးရှောင်ရှားသွားမှာဖြစ်တဲ့အကြောင်းမေလ၄ရက်နေ့မှာကျင်းပတဲ့ကြက်ငိုင်ဖွံ့ဖြိုးရေးဗဟိုအမှုလှုပ်ဆောင်ကော်မတီညှိနှိုင်းစည်းဝေးမှာပြောသွားခဲ့ပါတယ်။အဲ့ဒီစကားဟာပြည်သူတွေကြားမှာလူပြောသူပြောများခဲ့ပါတယ်။ဒါကိုကတ်တွန်းဆရာကထိထိမိမိသယောထားတာပါ။နောက်တကွက်ကတ်တွန်းကလေးမှာတော့ကတ်တွန်းဆရာကမှောင်မဲပြီးမီးပြက်သွားတဲ့အချိန်မှာလူတစ်ယောက်ကအခြားလူတစ်ယောက်ကိုပြောလိုက်တဲ့စကားတစ်ခွန်းကိုတရုတ်ဖော်ရေးဆွဲထားတာပါ။သူပြောလိုက်တာကဟောရှန်ဂရီလာဖြစ်သွားပြီတဲ့။တိတ်ကိုကောင်းမွန်တဲ့တကွက်ကတ်တွန်းကလေးပါပဲငါတူဒီရဲ့ပိုင်းမှာဟော့ဖြစ်နေတဲ့အထဲမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ဒီနေရာမှာမီးပြက်လို့မရဘူးဆိုတာမသိဘူးလားဆိုတဲ့စကားဟာတော်တော်ကိုလူပြောသူပြောများခဲ့ပါတယ်ရှန်ဂရီလာဟိုတယ်မှာပြုတ်လုခဲ့တဲ့အစည်းအဝေးပွဲတစ်ခုမှာမီးပြက်သွားတာကိုအကြောင်းပြုပြီးအစည်းအဝေးပွဲမှာတက်ရောက်နေတဲ့ဦးဖြိုးမင်းသိန်းကပြောသွားခဲ့တာပါဒီနေရာမှာမီးမပြက်ရပေမဲ့အခြားနေရာတွေမှာမီးပြက်လို့ရတဲ့သဘောဖြစ်နေပါတယ်ဝန်ကြီးချုပ်ရဲ့ခရီးလမ်းကြောင်းမှာမီးမပြက်ရဘူးဆိုတာအရင်အစိုးရတွေလက်ထက်က VIP ခရီးလမ်းကြောင်းတွေမှာဦးစားပေးသဘောအနေနဲ့အခွင့်အရေးယူခဲ့တဲ့လုပ်ရမျိုးနဲ့ထပ်တူထပ်မြတွားတူနေပါတယ်။ဒီနေရာမှာမီးမပြက်ရပေမဲ့အခြားကြိုက်တဲ့နေရာမှာမီးပြက်ချင်တဲ့လောက်ပြက်ဆိုတဲ့သဘောမျိုးတက်ရောက်နေတဲ့အတွက်စကားတစ်ခုံးကိုလက်လွတ်စပယ်မပြောမိစေဖို့ကတ်တွန်းဆရာကထိထိမိမိနဲ့တယောထားတာပါ။နောက်တစ်ကွက်ကတ်တွန်းကလေးမှာတော့အသက်အရွယ်ကြီးမြင့်နေပြီဖြစ်တဲ့အဖိုးကြီးအဖွားကြီးနှစ်ဦးနဲ့လူငယ်တဦးအပြန်အလှန်ပြောဆိုနေကြတာကိုကတ်တွန်းဆရာကစွဲထားတာပါ။အသက်90ကျော်အရွယ်ရှိတဲ့ငရုတွေကိုထောက်ပံ့ရေးပေးတာမောင်ရင်အံ့ဩတယ်ဆိုတော့မကြုံဘူးလို့လားနဲလို့လားတဲ့အဖိုးကြီးကမေးလိုက်တာမှာလူငယ်ကဒီလောက်ဒုက္ခမျိုးစုံများပြားတဲ့တိုင်းပြည်မှာခုလောက်ထိအသက်ရှိရှိနေနိုင်တာကိုအံ့ဩမိတာပါအဖိုးတဲ့လူငယ်ကပြန်ဖြေလိုက်ပါတယ်ဒီတကွက်ကတ်တွန်းကလေးဟာလည်းတိတ်ကိုထိမိလွန်လှပါတယ်ငါတူမင်းသိတဲ့အတိုင်းပဲငရုနိုင်ငံမှာအာဏာရှင်တွေရဲ့လူအခွင့်အရေးချိုးပေါက်ပြီးပြည်သူတွေကိုနှီးမျိုးစုံနဲ့နှိပ်စက်နှင်းပန်းခဲ့တာကိုငရုခံခဲ့ကြရတယ်မဟုတ်လားဒီကြားထဲကရေဘေးလေဘေးလိုသဘာဝဘေးအန္တရာယ်တွေကိုလည်းအကြိမ်ကြိမ်ကြုံခဲ့ဆုံခဲ့ရစံချိန်စံညွန့်မမီတဲ့အန္တရာယ်ရှိတဲ့အစားအစာတွေကိုစားတော့အသက်ရှင်နေထိုင်ခဲ့ကြရတယ်ဒါအပြင်အသက်90ကျော်အဖိုးအဖွားတွေကိုပေးမယ်ဆိုတဲ့လက်တင်ထောက်ပံ့ကြေးတောင်းဆိုတာကလည်းနေပါလွန့်လှပါတယ်ငါတူငရုနိုင်ငံကလူတွေရဲ့ပြင်းပြတက်တန်း68နှစ်ပဲရှိတာဖြစ်ပြီးတက်တန်း90ကျော်အရွယ်အထိအသက်ရှင်နေထိုင်နိုင်မှုဆိုတာမလွယ်ကူလှပါဘူးတနိုင်ငံလုံးအတိုင်းအတာနဲ့စည်ရင်းကောင်းရင်တော့အသက်90ကျော်အရွယ်အထိအသက်ရှင်နေထိုင်နိုင်သူဟာတောင်းကနဲအရေးအတွက်လောက်ပဲရှိနိုင်ပါလိမ့်မယ်။ ဒါကိုထိထိရောက်ရောက်ထောက်ပံ့ငွေကလေးပေးသင့်ပါတယ်။ထောက်ပံ့ငွေ1000တောင်ပြီးခဲ့တဲ့2016ခုနှစ်ကတစ်ကြိမ်ပဲပေးခဲ့ဘူးကြီး2019ခုနှစ်မှာတော့ပေးမယ်ပေးမယ်နဲ့ဟန်ပြနေတာအခုထိတပြားမှမပေးရသေးပါဘူး။ဒါကိုကတ်တွန်းဆရာကထိထိမိမိနဲ့တရားထားတာပါ။ကဲပါလူကလေးရေဒီတစ်ပတ်မှာတော့ဒီတစ်ကွက်ကတ်တွန်းကလေးနဲ့နားလိုက်ပြရစေအောင်။မင်းလဲအားရင်ငါစီစာပြန်မှာမင်းရဲ့စာကိုမျှော်နေမယ်ချစ်လစွာသောမင်းရဲ့အဘဆန်နီဦး